မနေ့ကနိုင်ငံတဝန်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေလုပ်ခဲ့တဲ့အတွက်လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ပါတယ်။
ရန်ကုန်တိုင်းမြောက်ဥက္ကလာပါမြို့နယ်ကသုံးဆယ်ငါးဦးနဲ့အများဆုံးတေဆုံးခဲ့တာပါ။ဒီလိုအကြမ်းဖက်ဖြိုခွဲမှုနဲ့တေဆုံးမှုတွေရှိခဲ့ပေမဲ့ဒီကနေ့မှလည်းဆန္ဒပြသူတွေကပုံမှန်အတိုင်းဆက်ပြီးဆန္ဒပြနေကြပါဗျ။မန္တလေးမှာမနေ့ကပြစ်ခတ်မှုကြောင့်တေဆုံးသူ၃ဦးရှိခဲ့ပါဗျ။ဒီကနေ့မနက်ပိုင်းကလည်းမန္တလေးမြို့ကောင်းကင်မှာတိုက်လီငါးစီးပြန်တန်းနေခဲ့ပေမဲ့ ေရဲ့ဒီစစ်သားတွေရဲတွေကလည်းကျွန်တော်တို့လူလူကိုအချင်းချင်းပြေးတာချင်းချောင်းနောက်ဆက်နေမယ်ဆိုတော့ကျွန်တော်တို့ကတော့ဒါအများရန်ဂရုထားဖို့ဆိုတော့နောက်ရက်ဒီမှာဆိုတော့ကျွန်တော်တို့ဒါမျိုးတွေကပေါ့နော်အချင်းချင်းပြေးနေတယ်ဆိုတော့ကျွန်တော်တို့ပြည်သူအနေနဲ့ကျွန်တော်တို့လုံးစီရရှိတဲ့ဒီငင်းချမ်းစွာမိမိတို့သဏ္ဍာန်သဘောတော်ဆက်လက်ပြီးတော့ပေါ်ထုတ်ပြသနေကြမှာပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပေါ်ပါလဲပြန်နေရပါလဲကျွန်တော်တို့စစ်ကြောင်းဒီထိုင်းနေလို့ပြင်းစင်းနေတဲ့အချိန်ပေါ့နော်အဲ့မတိုင်းနေရှစ်ခွဲလောက်ထင်တယ်ရှစ်ခွဲ9နာရီလောက်မှာပေါ့ကျွန်တော်တို့ကျွန်တော်မြင်တာကသုံးကောက်ပေါ့နော်မြို့ကိုဒီကပြန်တာပေါ့တိုက်လို့ရင်ငါးကြီးပြားမြို့ပေါ်ဘူးပေါ့နော်အဲ့နေနေလို့ခဏနေကျွန်တော်တို့နေမှာကျွန်တော်တို့မြင်းနေရအတန်နေတဲ့အခြေကြီးရတယ်ပေါ့အဓိကလူသူကိုအကြောက်တရားပူပြီးတော့ကြီးလာအောင်ကြောက်စိတ်ပူပြီးများလာအောင်ချင်းချောက်တဲ့သဘောအင်အားပြတဲ့သဘောလိုပဲယူဆရတယ်။နောက်တစ်ခုကသူတို့ကိုယ်သူတို့လည်းပဲပေါ့နော်။ဟိုဘသူတို့မှအင်အားတွေရှိတယ်ဆိုတော့ကြကျင်တဲ့သဘောပေါ့နော်။ဒီလူတို့ကိုအဓိကတော့လူတို့ကိုဒီသဏ္ဍာန်ပြနေတဲ့ပြည်သူတွေရောမြို့လူတို့ကိုချင်းချောက်တဲ့သဘောလိုပဲကျွန်တော်အနေနဲ့မြင်ပါတယ်ခင
်ဗျ။မန္တလေးတိုင်းမြင်းချမ်းမြို့နယ်မှာလည်းမနေ့ကတေဆုံးမှုတွေရှိခဲ့ပြီးတော့ဒီကနေ့ဆန္ဒပြသူတွေကိုလည်းပြစ်ခတ်ဖြုတ်ခွဲမှုတွေရှိခဲ့တယ်လို့မြင်းချမ်းမြို့လူမှုကယ်ဆယ်ရေးအသင်းကတာဝန်ရှိသူတူကပြောပါရယ်
။ဒီလိုလူမှုဖြတ်တဲ့ဥစ္စာကမြို့လေကောင်ဒီကိုပဲလမ်းလာတယ်လာပြီးတော့လည်းနိုင်စိတ်ရသူရှင်းပြလာတယ်။လာပြီးတော့ဘာမှမရှိတဲ့ကြောင့်ပြည်တယ်။ကျန်ပြီးတော့တနင်္လာနေ့မှာအခုတို့ဒီနိုင်ရင်ပြုလေကောင်းတာမှာဟိုမြောက်ဒီပန်းချင်ရှိတယ်ကွာ။နော်။အဲဒီကမ္ဘာနဲ့ဟိုဒီကြီးကမ္ဘာနဲ့မနေချင်တယ်ဆိုတော့အဲမှာကြည့်ကြခက်ကြတာဆိုတော့ဘာလို့ကပါဖို့ကဒီနောက်ကြောင့်ဝိုင်းပြီးတော့ပြန်ကြတာကြည့်ကြခက်ကြတာဆိုတော့အဲမှာဘုနောင်းနိုင်ဝဲလောက်ဒီမှာတစ်ခေါက်တော့တူပြန်လာတယ်။ဒီကင်းဝါလောက်ကြတော့တချက်ခွဲနဲ့ချက်လောက်ကြတော့ပြန်ပြီးတော့ကြတော့ပြန်ပြီးတော့ရက်ကိုသူပြန်တက်ပြီးအထိုးသွားတယ
်။ရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းဆန္ဒပြသူတွေကိုရာဘာကြီးမျက်ကြည်ရုံပုံအတန်ပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့တယ်လို့တောင်ကြီးမြို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါရတယ်
။ကျွန်တော်တို့ကဂုံအမြင့်ကနေမှယူတယ်ဒီကောင်တွေကဂုံအမြင့်မှပြီးလိုက်တယ်ပေါ့နော်။နောက်ပြီးကျွန်တော်တို့ဒီလမ်းပိတ်ပိတ်တဲ့ဟာကြီးကလည်းတော်တော်လေးစနစ်ကျသွားတဲ့ခါကျတော့ဒီကောင်ကြီးအခြေအနေမကောင်းဘူးလို့ထင်လို့ပြန်ထုတ်ပြရလို့ထင်နေပေါ့နော်။အာဒီနေ့မှဆိုလို့ရှိရင်ကျွန်တော်တို့ထိတ်တိုက်တော့သတ်တွေ့ရမျိုးမဟုတ်ဘူး။ကျွန်တော်တို့ကအထိုင်နေချရတယ်။အထိုင်ချတာဒီကောင်ကြီးလာတယ်။လာလာပြီးတော့နည်းနည်းလေးခြောက်တယ်ပေါ့နော်။ကျွန်တော်တို့ရာဘာကြီးနည်းနည်းချစ်မယ်။အဲနောက်ပြီးတော့အတန်ပုံနည်းနည်းချစ်တယ်။နောက်ပြီးတော့ဒီရောက်ရုံပုံနည်းနည်းချစ်တယ်ပေါ့နော်။အဲအဲ့လိုအခြေအနေပြီးသွားတော့ကျွန်တော်နဲ့ညှိနှိုင်းတယ်။သူတို့ဂရီမတီးယာတွေကျွန်တော်ပြောတယ်။အဲပြောတဲ့ခါကျတော့သူတို့ဘက်ကနေပဲအဲတို့ဟာဆက်ပြီးတော့ဆုတ်ပြေးရပေါ့နော်သူတို့ဆုတ်ပြေးရအတွက်ကြောင့်ကျွန်တော်တို့ကဖက်ဆုတ်တယ်မြေယူပုံတော့ပဲဟောပေါ့နော်ကျွန်တော်ဒီစာနာကြတဲ့မြေကိုနေနဲ့ထိတယ်ထိပြီးတော့ကျွန်တော်တို့က plan B အနေနဲ့အဲဒီချမ်းမြားရွှေတောင်တဲကိုကျွန်တော်တို့ထားဟောပေါ့နော်ဒီလူစုလူဝေးနဲ့စာနာပြန်ပြတယ်ပေါ့နော်ဒီကကကျွန်တော်တို့ရည်ရွယ်ချက်ကစာနာပြဝရီဒီတောင်ကြီးမှာဟိုရှိနေတယ်ဆိုတော့ဒီကောင်ကြီးပို့ပြီးနားလဲဆက်ခြင်းနဲ့တဘောပါဗျာဟုတ်ကဲ့
မြန်မာနိုင်ငံအနှံ့မှာဒီကနေ့ဆန္ဒပြပွဲတွေကဆက်ရှိနေသလိုမနေ့ကကြဆုံသွားကြသူတွေရဲ့ဇာပနာအခမ်းအနားတွေကိုလည်းပြုလုပ်နေကြပါဗျ။အရက်သားအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းကစလို့ဒီကနေ့အထိနိုင်ငံအနှံ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေဟာတဖြည်းဖြည်းအရှိန်မြင့်လာနေပါတယ်ရှင်။